ယူကရိန်းရှေ့တန်းစစ်မျက်နှာတွေမှာသတင်းတောက်တွေဟာအန္တရာယ်ကြားကပဲစစ်ပွဲသတင်းတွေကိုရယူပေးပို့နေရပါတယ်။မနစ်ကတနစ်တဲ့အတွင်းသတင်းယူရင်းနဲ့သတင်းတောက်တွေတိုက်ဆုံထိခိုက်ဒဏ်ရာရတာအများအပြားရှိခဲ့လို့သတင်းသမားတွေအတွက်လိုအပ်တဲ့ပစ္စည်းနဲ့အထောက်အကူပြုသင်တန်းတွေပေးပို့သတင်းမီဒီယာအရေးတက်ကြွလှုပ်ရှားသူတွေကလုံလောက်ကြပါတယ်။ VOA သတင်းတောက်ဟီတာမာဒေါကခီးဖ်မျိုးတော်ကနေပြီးသတင်းပေးပို့ထားတာကိုကိုငိမ့်ချန်းအေးကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ်။
ဒီကရင်ထဲမှာစပွဲသတင်းယူဖို့ဘာတော်ကနိုင်ငံသားသတင်းတောက်ထောင်ထဲချီရယူကရိန်းကိုရောက်လာခဲ့ကြပါတယ်။ယူကရိန်းနိုင်ငံသားသတင်းတောက်တွေကလည်းဒေသအခြေစိုက်သတင်းတောက်တွေအဖြစ်ကနေရှေ့နှဲစစ်မြေနာတိုက်ပွဲနယ်မြေတဲ့အထိသွားသတင်းယူပြီးစစ်မြေပြည်သတင်းတောက်တွေအဖြစ်ချက်ချင်းပြောင်းလဲကသတင်းတွေကိုရယူနှက်ဆက်ခဲ့ကြပါတယ်။သတင်းယူရင်းနဲ့သတင်းတောက်တစ်ဒါဇင်ကျော်အသက်ဆုံးရှုံးခဲ့ရပြီးသတင်းတောက်အများပြားလည်းပြင်းထန်တဲ့ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မြောက်ခင်မှာဒီလိုစစ်ပွဲမျိုးမကြုံဘူးသေးဘူးလို့ဝါရင်သတင်းတောက်တွေကဆိုပါတယ်။လန်ဒန်အခြေစိုက်စစ်မြေပြင်သတင်းတောက်အသင်းကဓာတ်ပုံသတင်းတောက် Paul Conrine ကယူကရိန်းစစ်မြေပြင်ကသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ I was down in Bakhmut and Solidar.
လွန်ခဲ့တဲ့နှစ်ပတ်လောက်က Bakhmut နဲ့ Solidar ဘက်ကိုကျွန်တော်ရောက်ခဲ့ပါတယ်။ရိုးရိုးသားသားပြောရရင်ကျွန်တော်အရင်သတင်းယူခဲ့မှုတဲ့ပြည်ရင်းစစ်ပွဲတွေ၊တပုံတပ်တွေနဲ့စစ်တပ်တိုက်ပွဲတွေနဲ့ရှင်ရင်ဒါဟာကျွန်တော်အတွက်ဒုတိယကမ္ဘာစစ်ပါပဲ။ဒါကလုံးဝစစ်ပွဲကြီးတစ်ပွဲဖြစ်နေတာပါ။အကြီးစားလက်နဲ့အမြောက်ကြီးတွေတုံးပြီးတော့ကိုတိုက်နေကြတာပ
ါဒီစပွဲပရိပခကြောင့်အလွတ်တန်းသတင်းတောက်အများပြားလဲယူကရိန်းကိုရောက်လာခဲ့ကြပါတယ်ဆေးရထက်တန်တက်ကြွနေတဲ့လူငယ်သတင်းတောက်တွေအတွက်စပွဲဒေသမှာသတင်းရယူတာကချက်ချင်းဆိုသလိုလူအသိမှတ်ပြုခံပြီးသူတို့နာမည်ကောင်းတွေတိစောက်ရယူနိုင်ပါတယ်တစ်ဖက်မှာလည်းဒါဟာချိုးတင်ပြင်ဆင်တာမျိုးမရှိရင်သူတို့အသက်တွေကိုသေစေနိုင်ပါတယ်စစ်မြေပြင်သတင်းတောက်အသင်း Frontline Club လို့အဖွဲ့တွေနောက်ယူကရိန်းကလဗီးမီဒီယာလွတ်လပ်ခွင့်စင်တာလို့အဖွဲ့တွေနဲ့အခြားမီဒီယာပံ့ပိုးကူညီရေးအဖွဲ့တွေကဒီလိုအန္တရာယ်တွေကိုရှော့ချနိုင်မှုကြိုးပမ်းနေကြပါတယ်။လဗီးမီဒီယာလွတ်လပ်ခွင့်စင်တာကအိုလ်ကာလန်ချင်းကစစ်မြေပြင်သတင်းတောက်တွေအတွက်သူတို့အကူအညီပေးနေတဲ့အခြေအနေကိုအခုလိုပြောပါတယ
်။သူတို့ကိုအင်ဂျီတွေ၊ကြီးကားအုတ်ထုပ်ခမောက်တွေ၊စီးတစ်တာတွေပေးနိုင်ပါတယ်။သူတို့ကိုလေ့ကျင့်မှုသင်တန်းတွေပေးပြီးလဲစွမ်းဆောင်ရည်တွေတိစောက်ဖို့လဲကူညီပေးပါတယ်။
ဒါခီယက်မြို့တော်မှာပါဒီလူကတကယ်ထိခိုက်ထိုင်ရန်ရတာမဟုတ်ပါဘူးအန္တရာယ်ရှိတဲ့ဒေသပတ်ဝန်းကျင်မှာသတင်းယူရတဲ့သတင်းတောက်တွေအတွက်ပြင်ဆင်လေ့ကျင့်ပေးတဲ့အခမဲ့သင်တန်းမှာသူပါဝင်နေတာပါဒီလိုလေ့ကျင့်သင်ကြားပေးတာကလူအသက်တွေကိုကယ်တင်နိုင်တယ်လို့2012တုန်းကစီးရီးယားမှာသတင်းယူရင်းနဲ့လူတွေတဲ့ထိဖြစ်ခဲ့တဲ့ဗုံးကျဲတက်ခဲမှုတစ်ခုကိုကြုံတွေ့ပြီးအဲ့ဒီကနေလွတ်မြောက်ခဲ့မှုတဲ့ကွန်ရိုင်းကပြောပါတယ
် I know myself I was blown off I had to put
အဲ့ဒီတုန်းကကိုတိလိုက်ပါတယ်ဘုံးထိပြီးလွင့်ဆင်သွားတယ်တရားကိုသွေးမလွန်အောင်ကိုယ့်ဘာသာကိုလုပ်ခဲ့ရပါတယ်။စေပညာဗဟုသုတရှိဖို့ကအရေးကြုံလာခြင်းမှာမရှိမဖြစ်အရေးကြီးပါတယ
်။ဒါပေမဲ့သတင်းတောက်တွေဘလောက်ပဲကောင်းကောင်းလေ့ကျင့်ပြင်ဆင်ထားတာလက်တွေ့မြေပြင်စစ်ပွဲအတွင်းသတင်းယူရမှာတော့ကြုံတွေ့လာရတဲ့တရားတွေဒါမှမဟုတ်အသေးဆုံးမှုတွေအားလုံးကိုတားဆီးနိုင်မှုနည်းလမ်းမရှိပါဘူး။ဒါကိုပဲတချို့ကဒီလိုသတင်းယူရတာကထိုက်တန်တဲ့ဆွန့်လွတ်ဆွန်းစားမှုလို့ခံယူထားကြပါတယ်။ယူကရိန်းအလွတ်တန်းသတင်းတောက်ခီလင်ချီကိုကတော့သူ့အထွေထွေကိုခုလိုပြောပြပါတယ်။
There is no really safe way to be in the
world. တကယ်ဘေးကင်းလုံခြုံတဲ့နည်းလမ်းမရှိဘူး။ဘာကြောင့်လဲဆိုတော့ဒီစစ်ပွဲကအင်မတန်ရက်စက်ကြမ်းကြုတ်လို့ပါ။အသေးပြောက်တွေရှိတယ်။အရက်သားတွေနဲ့လူနေအိမ်တွေဒုံးကျည်တွေနဲ့ပစ်ခံရတယ်
။တခြားယူကရိန်းသတင်းတောက်တွေလိုပါပဲ။ခီလင်ချင်ကိုဟာသူ့ရဲ့အလုပ်ကိုစစ်ပွဲမှာတရတားပါဝင်စိုက်ထုတ်ကူညီမှုလို့သူယူဆထားပါတယ်။ပုံမှန်အခြေအနေမှာဆိုရင်တော့သတင်းစာပညာရဲ့အလုပ်ကပြည်ပခါတွေထဲမှာကြားကနေပြီးသတင်းအချက်အလက်တွေကိုတင်ပြပေးဖို့ပါပဲ။ဒါပေမဲ့ယူကရိန်းနိုင်ငံထဲမှာအရက်သားတွေနှင်းခံနေရတဲ့စစ်ပွဲဒုက္ခကိုပြည်ပကဘာကိုအတိပေးတင်ပြနိုင်မှုကသူတို့တိုက်ပြီးရှင်သန်ရက်တည်ရဲ့အတွက်အရေးကြီးတဲ့အလို့ဖြစ်ခီလင်ချင်ကိုကယုံကြည်မှတ်ယူထားပါတယ်